ပြည်သူနိုင်ငံပဲရစ်မြို့နယ်ကမှာခြေတက်လာတဲ့ဆန္ဒပြသူတွေစားရဲကိုမျိုးရိုးဖုံးတွေလူတွေထိတ်လန့်သွားစေအောင်လုပ်တဲ့မီးရှူးမီးပန်းတွေနဲ့ပြည်သူလုံခြုံရေးတပ်တွေကဖြစ်ခဲ့ရပါတယ်။ ထောင်မောင်းများစွာသောအဝါရောင်ရောင်ပြန်ဆွတ်ကျဝတ်ထားတဲ့ဆန္ဒပြသူတွေကပြည်သူ့လုံခြုံရေးတပ်တွေကပြစ်ခဲ့ရပါတယ်။ထောင်မောင်းများစွာသောအဝါရောင်ရောင်ပြန်ဆွတ်ကျဝတ်ထားတဲ့ဆန္ဒပြသူတွေကပြည်သူ့လုံခြုံရေးတပ်တွေကပြစ်ခဲ့ရပါတယ်။ စိမ့်မြင့်ထဲမှာတင်တေးရဲလေးပဲပတ်တောင်လှည့်ခဲ့ပြီးတော့ဘိုလဗာစိတ်ဂျမင်းလမ်းပေါ်မှာတော့ဆန္ဒပြသူတွေကမော်တော်ဆိုင်ကယ်နဲ့ကားတွေကိုမီးရှို့ခဲ့ကြပါတယ်။ရဲတပ်သားတွေမိသက်သမားတွေရောက်လာကြပြီးတော့လမ်းတွေကိုပိတ်ဆို့ခဲ့ရတာပါ။တလက်လုံးမှာလည်းအဝါရောင်မီးတောက်တွေကိုတွေ့နိုင်ပါတယ်။သတင်းသက်ရှိပတ်ကြာစနေနေ့တိုင်းမှာအဝါရောင်ရောင်ပြန်ဆွတ်ကျဝတ်ဆန္ဒပြသူတွေခြေ နဲ့ စင်ပေးဖို့ တောင်းဆိုနေကြရတယ်ဖြစ်ပါတယ်။ တချိန်တည်းမှာပဲ ဟန်ဂရီ နိုင်ငံမှာ အလုပ်သမားဥပဒေကို ပြင်ဆင်ဖို့ ရည်ရွယ်ချက်နဲ့ တနိုင်ငံလုံးမှာ ဆန္ဒပြပွဲတွေကို ဇန်နဝါရီလ 19ရက်နေ့မှာ ကျင်းပဖို့ အလုပ်သမားခေါင်းဆောင်တွေက တိုက်တွန်းစီရင်လိုက်ပါတယ်။ Budapest မြို့လွတ်တော်အပြင်ဘက်မှာ လူတစ်သောင်းထက်မနည်း စင်နေတုန်းက ဆွေးခဲ့ကြပြီးတော့ ဒီသမားလာတုန်းက အတီးပြုလိုက်တဲ့ အလုပ်သမားတွေ overtime အချိန်ပို တစ်နှစ်ကို နာရီ 400 အထိ ပိုဆင်းနိုင်ရဲဆိုတဲ့ ကျိုးဥပဒေလို့ ခေါ်နေကြတဲ့ ဥပဒေကို အတီးပြုလိုက်တာကြောင့် ဆန္ဒပြနေကြရတယ်ဖြစ်ပါတယ်။